ရှင်ရခင်ဗျာဒီမနက်ကမှလူခွေချူပေါင်းမှုစစ်ဆဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးဖွဲ့ဖွဲ့စည်းပြီးဖြေရှင်းမှုကြိုးပမ်းမှုတွေမှာခက်ဆက်ဆက်ကျွန်တော်တွေ့လာနေရပါတယ်ဒါပေမဲ့လည်းအာဏာဝင်ရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမကြာခဏဆိုသလိုပဲတန်တဲ့အမြင်တွေဝေဖန်တာတွေလည်းရှိပါတယ်ဆိုတော့အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေသလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အခုကျွန်တော်တို့ဆွေးနွေးမဲ့ပုံကူတွေတွေကပင်နိုင်ဆွေးနွေးပေးမဲ့သူတို့ချို့လဲလေးလိုင်းပေါ်ရောက်နေပါပြီဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘေးကမ်းမျိုးတွေမြစ်ဆုံစီမံကိန်းလေဘလောင်းစီမံကိန်းလို့တဘာပတ်ဝန်းကျင်လူမှုဘဝရည်နဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့ပြီးအဖြေရှာဖို့ကြိုးစားလာတာတွေကတကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါတယ်ဒါပေမဲ့လည်းပြည်တွင်းမှာပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံရဲ့ညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းတဘောတော်ကိုကြားချင်ပါတယ်ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့အပေါ်မှာရေဝီရသုံးတက်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဦးအောင်မျိုးမင်း
ကဲကျွန်တော်တို့ဒီမှာပေါ်ပေါက်ခဲ့တဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့တာမုရှင်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေမှာတကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်စုံစမ်းစစ်ဆေးမှုပေါ်ပေါက်လာခြင်းကဒီအချက်တွေကိုပြည်သူလူထုကနေလိုအပ်တယ်။အမှန်တိုင်းသိကျင်တယ်ဆိုတဲ့အရာတွေအပြင်ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်ရမလဲ။ပါဝင်ပတ်သက်တဲ့သူတွေနောက်တစ်ခါဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဘယ်လိုမျိုးအရေးယူဆောင်ရွက်မယ်ဆိုတော့တည်ကျင်တဲ့စံတရည်အမြင်နဲ့ပါပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုတချို့ကဒီလိုမျိုးပါဝင်တဲ့သူတွေရဲ့ဗက်လိုက်မှုနော်လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်။ဒုတိယတစ်ချက်ကတော့သူတို့ရဲ့လှုပ်ထုံးလုပ်နည်းတွေမှာလှုပ်ဆောင်ပေမဲ့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့ဟာမျိုးကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်တွေကဆက်ဆက်ချင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီသုံးချက်တွေကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကသိပ်ပြီးတော့အောင်မြင်မှုမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပန်းနဲ့ကြောင်ရီချိုးတယ်လို့ကျွန်တော်ဖြစ်နေသောအရာတွေရှိခဲ့တယ်အရင်တော့ဆိုတော်တော်ဟာသတွေဖြစ်ဖြစ်ပါတယ်ဒါပါတီပရိုဖက်ဆာဒေါက်တာစိတ်ဖွာရှာဖွေပေါ်ထုတ်ရေးဆိုတဲ့အရာမျိုးဆိုလူတွေကဟာသတွေလုတ်တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်တို့ဒီမှာဟိုမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှိနေပါတယ်ဦးသိန်းတန်းဦးသဘောထားခင်ဗျာခုလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့လောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရေဝီရပြောမယ်ဆိုရင်ဒီနေ့လောက်ဆရာအခြေအနေရှိရလို့ဆိုနေတယ်လား
แต่ว่าซูไนมาอุยอ่ะบางทีเราจ้าตอนสงสัยคอมมิชชั่นဆိုတာကိုကဟိုစဖွဲ့တွေကไดရက်ဖြစ်ပြီးသားပဲကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့တွေရှိတာပေါ့เนาะအဲ့ဒါတစ်ချက်ပေါ့ဗျာဟိုလူပွင့်လင်းညင်သာပြီးတော့လူလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးပြီးတည်သာကြီးတက်လာတာတစ်ချက်နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းစစ်ဆေးမှုကော်မရှင်တွေကတွေ့ရှိပြီးပြင်လဲအဲ့ဒါတွေကိုတိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ကျွန်တော်အများဆုံးအဖြစ်ရတော့ဘသူမှဒီကော်မရှင်ဆိုတော့အလေးနဲ့လည်းမရှိစိတ်လည်းမဝင်စားကြဘူးဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရင်းနဲ့ပြဖို့ထားတဲ့ပုံကိုတချို့အလဲပေးချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်စာရဆောင်ကတော့မောင်တဒနာရဲ့ပေးစာဖြစ်ပါတယ်
။ကုလသမဂ္ဂလူခွင့်ကော်မရှင်ပါဝင်နိုင်ငံတကာလူခွင့်စောင့်ကြည့်အဖွဲ့များကအစိုးရရဲ့လူခွင့်စုံစမ်းစစ်ဆေးအဖွဲ့တွေပေါ်တန်တရားတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတပ်မတော်အရာရှိတွေပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနောက်လေးကြန့်ကြာနေတာတွေနဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင့်လို့ပဲယူဆမိပါတယ်။ဒီလိုယူဆချက်တွေဟာအစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျက်တွေကိုဓမ္မရီခံကြကြမမြင်နိုင်ကြလို့ပါပဲ။လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တရားဥပဒေစိုးမိုးရေးဟာအလွန်အရေးကြီးသလိုနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့အခြေခံဥပဒေဟာလည်းအဓိကလိုအပ်ပါတယ်။ဆိုရဟာတရားဥပဒေစိုးမိုးရေးနဲ့လူခွေရဲ့အခြေအနေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းပေမဲ့လည်းဆိုရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖိနှိပ်ရေးနဲ့နေသက်ရေးရာဝန်ကြီးဌာနတွေမရှိပါဘူး။ဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းကြိုးစားနေစေဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားလူခွေအခြေအနေတွေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့ဆိုရရဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့တွေးရှိချက်တွေကိုဥပိ္ပခပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်လက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလန်းဝေးသွားစေပါတယ်။အထူးသဖြင့်ကုလလူခွင့်ကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတပ်ဖြတ်မှုတို့အစရှိတဲ့ဆွဆွဲချက်တွေဟာရဝန္ဒါ၊ဆိုမာလီယာ၊ယူဂိုစလာဗီးယားအရှေ့လေပိုင်းနိုင်ငံတွေနဲ့မှာရွေးပြီးတော့ဆွဆွဲနေတာလို့ပဲယူဆမိပါတယ်
။ဒါကတော့ကျွန်တော်တို့မ ောင်တသနာအမေရိကန်ပြည်တော်စုကပေးပို့ထားတဲ့စာအုပ်ကိုရနိုင်ဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအဖွဲ့ဝင်တူဖြစ်တဲ့ဦးဝေးလွင်လည်းရောက်နေပါတယ်။အဲဦးဝေးလွင်ရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမရဲမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်ဒီရှင်းနေဦးသိန်းတန်းဦးလို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့သူလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကောက်ပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လက်ဘောင်ကိစ္စပဲဖြစ်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေအမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြတာရှိတယ်။ဒါပေမဲ့လည်းဒါတွေအားရကျင်းတတ်မှုမရှိဘူးဆိုတဲ့သဘောထားတွေသူတို့ကရှေ့မှာပြောသွားပါတယ်။ဆိုတော့ဦးဝင်းလွင်ကတော့ဒီလက်တွေလုံနေရတဲ့ပုံကူတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေလောက်ကကန်ရတဲ့ကိစ္စတွေမှာရောဟောဟောအားရကျင်းတတ်မှုရှိရလားဦးဝင်းလွင
်။အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်အကြံပြုတဲ့ကော်မရှင်ပါ။စုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူး။တို့အကြံပြုတဲ့ကော်မရှင်ဆိုတာကအချက်လက်တွေကိုယူရပါတယ်။အချက်လက်တွေကိုယူရတဲ့နေရာမှာကျွန်တော်တို့ဟာတောင်းဆိုကနေယူရဖို့လိုအပ်ပါတယ်။အဲ့တော့တစ်ခါတည်းမှာကျွန်တော်တို့ဒီလိုအချက်လက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါတယ်။တစ်ခါတည်းကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေးတွေဆိုတာမျိုးကတော့ရှိပါတယ်။နောက်တစ်ခါကျွန်တော်တို့ကွင်းဆင်းပြီးလေ့လာတဲ့အခါမှာလည်းအချိန်ရဲ့ကန့်သတ်ချက်ကလေးတွေရှိတယ်။တောင်းဆိုအောင်ကျွန်တော်တို့အချိန်ယူပြီးတော့လေ့လာဖို့အတွက်ဟိုအချိန်မရလိုက်တာလေးတွေပါလေးတွေအဲ့လိုမျိုးတော့အခက်ကလေးတွေရှိပါတယ်လို့ပြော
တာ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုံစံတွေရှိနေပါတယ်။ဒီထက်ကတယောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံဒီ slime ပွေကုန်းမှာ slime ပွေကုန်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွန်ဆန်းစစ်စစ်ကော်မရှင်နဲ့ဘာလို့ဖွဲ့ရနေမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့။သူတို့စာဖွဲ့ကလေးကသူတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲတီတူကမယုံကြည်ဘူးဘာဖြစ်လို့လဲဆိုတော့သူတို့သမိုင်းကြောင်းအရာလုံနေကြလို့လို့ပဲသူတို့မြင်တယ်အဲ့တော့ဒီစုံစမ်းကော်မရှင်ကထိရောက်အောင်ဆိုရင်တော့သူတို့ကြားနေအဖွဲ့အစည်းကြားနေပုဂ္ဂိုလ်တွေသူတို့ဒီအစိုးရကအကောင်းဆုံးလုံချွေပေးပြီးတော့မှအာမခံပြီးတော့စုံစမ်းခိုင်းမှဖြစ်နေပြီးရင်လည်းစုံစမ်းပြီးတော့မှသူတို့အသေးစိတ်ဖို့ပြနိုင်ရင်တောင်မှသူတို့ရည်ရွယ်မှုပိုင်းမှာအားနည်းတဲ့ခါကျတော့စုံစမ်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်နောက်ပြီးတော့မှလည်းပဲထီရောက်တဲ့ဥစ္စာတွေတော့လူထုကလည်းဟိုမရှိဘူးစိတ်ဝင်စားတဲ့ခါကျတော့တောင်းတောင်းမှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့ဟိုတတ်မှာလေးနဲ့ကင်ဒီစီဒီမြက်ကလာပတ်လုံးတော့ဒီဥစ္စာတော့ဆိုးရကလည်းပတ်မှလည်းလုံနိုင်မှလည်းမဟုတ်ကြောက်ဘူးဆိုတော့တူ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ဒီထိုင်းမြန်မာနယ်စပ်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့စွန့်တန်းစစ်စီအဖွဲ့အတော်မြန်မာပြည်တော်ကအမြန်ဆုံးဝင်ရောက်စစ်စီဖို့ကကျွန်တော်တို့ကလိုလားပါတယ်ခင်ဗျာဘာဖြစ်လို့ဆိုတော့ကျွန်တော်ကနှစ်ပေါင်းများစွာကျွန်တော်တို့တိုင်းပြည်မှာတော့အခုကျွန်တော်အေးအော်တိုင်းသားတွေအတွက်ကိုကျွန်တော်တို့အမှန်တမ်းဆိုရင်ရပါတယ်တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါတယ်ခင်ဗျာအဲကျွန်တော်အနေနဲ့ကတော့နော်နိုင်ငံတကာဝင်ရောက်စစ်ဆေးမှုအများဆုံးလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုသီးလည်းမှုကြီးကျွန်တော်တို့ဒီ Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတဲ့သူတချို့ရဲ့အမြင်တွေကိုလည်းနည်းနည်းလေးဒီနေ့မှာပေါ်ပြချင်ပါတယ်တူကတော့ e-choice ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူအလုံးပါဝင်နိုင်တဲ့စုံစမ်းစစ်ဆေးမှုတဲ့ဆိုလိုတာကအရက်ဖက်အဖွဲ့အစည်းတွေကမကစိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်အစိုးရကိုဖိအားတွေနှဲသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ရင်းနှံမြေသားဆိုတဲ့အကောင့်ပါရှင်မှာသူကတော့လွတ်လပ်စွာသတင်းယူခွင့်သာပေးပါဘယ်သူမှမတရားလုပ်တာတွေဖြစ်မလာတော့ပါဘူးတဲ့အခုတော့လုံးဝမဘယ်သူမှမသိဘူးထင်နေကြပါတယ်ရဲစခန်းတုံးကိုအချင်းကဝင်စီးတာရဲဝင်နဲ့ကိုသေးတယ်ဆိုတော့ဗျာတဲ့ဒီထက်လက်နက်တွေတိမ်းတာတော့ပါပါသေးတယ်သတင်းသမားတွေကလွတ်လပ်စွာသတင်းယူခွင့်ပေးလိုက်ပါတဲ့အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူ့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook match တွေမှာတော့ဒီသတင်းမီဒီယာတွေတောက်ခွင့်မရှိရလို့ပွင့်လင်းမြင်သာမှုအားနည်းတဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့အဟံတားဖြစ်နေရတယ်ကိုထောက်ပြပါတယ်နောက်တစ်ချို့ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာရေးထဲမှာပါသွားတာတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့ရဖွဲ့စည်းမှုတွေမှာကိုကအားနည်းချက်တွေရှိရဆိုတာမျိုးထောက်ပြပါရဲဟိုတက်ကဟိုပုံကိုပါနေတဲ့နောက်ဒါမှမဟုတ်လဲတက်ကဟိုအရာရှိဟောင်းတွေပါနေဆိုတဲ့ကိစ္စမျိုးတွေပြောတော့ဒီညမှာကိုအောင်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးအဖွဲ့ဟိုဖွဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမအဆုံးကျွန်တော်တို့ဆင်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ကုန်တိတ်ခါနဲ့ကျွမ်းကျင်မှုနောက်ကရက်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမတမကြဖို့အများကြီးလိုအပ်တယ်။ပဲမလိုက်ဖဲနဲ့တွေးရှိတဲ့အကြောင်းအရာကိုတင်ပြနိုင်မလို့စုံစမ်းစစ်ဆေးရဲ့အရေးချင်းနေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တခါလေကျွန်တော်တို့မှာကြုံတွေ့နေရလက်တင်အားခေါ်လိုက်တဲ့ကိစ္စမျိုးစုံစမ်းစစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းကျင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာ ကျွန်တော်ပြည်သူလူထုရဲ့ငကူကတန်တရားတွေပို့ကြည့်လာတယ်။နောက်တစ်ခါမှဒီလိုမျိုးလူတွေရဲ့ကနေသူတို့ထုတ်ပြန်လာတဲ့ကြေညာချက်တွေနောက်သာတိရှိချက်တွေကိုပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူး။အဲဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရင်ရင်ကြည့်ပါပဲ။ပညာရှင်တွေဖြစ်ဖို့လည်းလိုအပ်တယ်လို့လူခွင့်ရေးကိုဒါမှမဟုတ်ရှင်အကြောင်းအရာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့သူတွေဖြစ်ဖို့လိုအပ်တယ်။နောက်တစ်ခါပတ်မလိုက်ပဲအမှန်တိုင်းတင်ပြရဲသောတင်ပြနိုင်တဲ့စိတ်ဓာတ်တွေရှိသောသူမျိုးကပထမဦးဆုံးပါဝင်မှုအရန်ကိုလိုအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ရှင်ဆရာဦးသိန်းတန်းဦးသဘောထားရောခင်ဗျာ။ဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးအဖွဲ့အစည်းတဲ့နေရာမှာအဲ့လိုပေါ့လေအားရစရာမကောင်းဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား။ဟိုတီးကြလွတ်လပ်တဲ့အခြေအနေမရှိတာမျိုးလား။
ဟုတ်တယ်ကဖွဲ့စည်းပုံကအာမကောင်းဘူးပေါ့နော်ဟိုလူလူကယုံကြည်စရာမရှိတာနိုင်ငံကယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့အစိုးရဖွဲ့ပေးတယ်အဲဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တယ်နောက်အိပါတဲ့လူတွေကြီးလိုက်တဲ့အခါကျတော့ကျွန်တော်ဘာနဲ့တွားတူလဲဆိုတော့ဟိုဒါပြောရတာအာနာပါတော့ဟိုသားကလုတ်တဲ့ခိုးမှုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာဆိုတော့ဒါမျိုးတွေဖြစ်တယ်ဟိုစဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျဟိုအတောင်ကကျွန်တော်ကယူရချက်ကိုမကြိုက်ဘူးစားပွဲကကိုဘက်ကဘာသာပြင်းတဲ့လူမျိုးတွေဟိုရက်ဆောင်တို့ကိုကရက်သွင်းရက်စမဲ့လူတွေနိုးဆိုနိုးထုတ်ပြင်းတဲ့လူမျိုးတွေဖွဲ့တော့နံပါတ်1ကဖွဲ့ခုဖွဲ့တဲ့ဟာဒီမှာဖွဲ့စည်းပုံကလည်းပဲကစပြီးတော့ကျွန်တော်တို့ပြောနေတာတွေရှိတယ်။နောက်အဲလူလူကခုနလိုပဲခုတဖွဲ့စည်းထားတဲ့အဖွဲ့စည်းကယုံကြည်မှုကောင်းယုံကြည်စရာမကောင်းတဲ့အပြင်အဲ့ဒီကော်မရှင်ရဲ့တွေးရှိချက်တွေကလည်းဘယ်တော့မှအကောက်ခဲပေါ်လာလိမ့်မရှိတဲ့အတွက်တို့ဒါနှစ်ဖက်ပေါ့နော်အကောက်ခဲပေါ်လာလိမ့်မရှိတဲ့အတွက်ဒီလူလူကယုံကြည်မှုကင်းတယ်ကွာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တ
ယ်။ဟုတ်ကဲ့ကျွန်တော်ဒီနေ့မှဥွေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဥွေးလွင်ဟိုတခြားမဟုတ်အခုတော်တော်များတော့ပို့ဟိုအခုထောက်ပြနေကြတာဒါလို့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ရနေရမှာဖွဲ့စည်းထားတဲ့ဟိုထဲမှာပါဝင်တဲ့လူတွေကိုနိုင်ကိုကဟိုဘယ်လိုပြောမလဲဆိုတော့ဟိုတိကျလွတ်လပ်တဲ့ပုံကုတ်မျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်ဥွေးလွင်ဒါကိုဘယ်လိုတုံ့ပြန်ခြင်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားကြည့်ပါလေလေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမကြီးမှာအထူးသဖြင့်ဒီအရင်ရခိုင်ရေခင်းနဲ့ပတ်သက်ပြီးကျွန်တော်အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့မျှတတဲ့ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်ခုနကပြောသလိုအရေးချင်းအရေးအစွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဒေါက်တာရှင်နောက်တူကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့ကိုကျော်မျိုးနိုင်ဖြစ်ပါတယ်မဆုမွန်ရေးဖတ်ပြပေးပါဦးခင်ဗျာ
ပြောရရင်တစ်ဖက်စလုံးမှာလိုအပ်ချက်တွေရှိနေပါတယ်ကုလလူခွေကိုစလဲမစ်စန်ဟီလီရဲ့တစ်ဖက်သက်ဆန်ဆန်မစင်မချင်းထုတ်ပြန်မှုရဲ့နောက်ပိုင်းမှာပြဿနာကပိုဆိုးလာသလိုပိုမိုကြီးထွားလာပါတယ်ဒုက္ခတဲ့ဥယျာဉ်လည်းပိုမိုများပြားလာပါတယ်ပို့ပြီးတော့ဒုက္ခရောက်တာကဘင်္ဂလားဒေ့ရှ်နဲ့ဆက်ကပိုများပါတယ်ဒါကတော့တစ်ဖက်သက်ဆန်ဆန်လုတ်ခဲ့တဲ့ဟာရီရဲ့အကျိုးရလက်ကိုအစိုးရတစ်ကပိုမိုစိတ်ပြက်လာလို့ပါပဲကုလကလူခွေဆိုတာတခုကိုပဲကြည်ပြီးဆုံးဖြတ်တယ်။အစိုးရကတော့လူခွေရင်းနဲ့ပြဿနာပုံမမကြီးထွားလာအောင်ဒုက္ခတွေတွေထပ်ပြီးတော့မပေါ်ထွက်လာအောင်အကြမ်းဖက်အန္တရာယ်တွေထပ်မဖြစ်လာအောင်နိုင်ငံကောင်းကျိုးအတွက်ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်နေတယ်လို့ထင်ပါတယ်။ပြောရမယ်ဆိုရင်ကုလကတနေရာနဲ့ကြည်ပြီးအစိုးရတစ်ကတနိုင်ငံလုံးကိုကြည်နေတာပါ။အကြမ်းဖက်အန္တရာယ်ဆိုတာနှစ်ဖက်အတိုင်းဝိုင်းမှာရှိနေတာပါ။ပွင့်သစ္စာဒီမိုကရေစီနိုင်ငံတနိုင်ငံမှာစီးပွားရေးလူခွင့်ရေးဆင်းရဲမွဲတေမှုပြဿနာတွေအများပြားရှိနေတာကမဆန်းပါဘူးဒါကိုအစိုးရအစ်စ်ကအပြုသဘောဆောင်ပူးပေါင်းနေတဲ့အချိန်မှာကုလအနေနဲ့အစိုးရအစ်စ်နဲ့ထဲထဲဝင်ဝင်မပူးပေါင်းခဲ့လို့ခုလိုဖြစ်ခဲ့တာပါအခုလည်းပြည်တွင်းကအစီရင်ခံစာကိုမဆောင်မဲနဲ့စုံစမ်းစစ်ဆေးကော်မရှင်ကိုမြန်မာနိုင်ငံနဲ့အတင်းစီလုပ်ဖို့လုပ်တာဟာပူးပေါင်းဆောင်ရွက်ခြင်းစိတ်ပေါ်ပြီးပြက်ပြားလာတယ်လို့အကြမ်းဖက်မှုတွေထပ်ပြီးတွန်းအားပေးရရောက်နေပါတယ်ကုလနဲ့အစိုးရတဲ့ချိတ်ဆက်မှုနည်းနည်းလွဲချော်နေတယ်လို့ပူပေါင်းမှုလည်းအားနည်းနေပါတယ်။ဒါကြောင့်အစိုးရတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အပြီးသတ်စုံစမ်းပြီးမှရလဒ်ကိုကြည့်ပြီးကုလလူခွေကော်မရှင်အနေနဲ့ထပ်ပြီးတော့ဆောင်ရွက်တင်မှာကြောင်းတိုက်တွန်းလိုက်ပြရစေလို့ပြောထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီကိုကျော်မျိုးနိုင်မှာကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါ။သူကတော့ဒီကုလသမဂ္ဂလို့ပြင်ပဖီဟားတွေကဒီအစိုးရဟိုအကောင့်တဲ့အစိုးဘက်ကိုဥတည်စီရယ်ဆိုရယ်သူ့အမည်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးသက်သက်စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂကတော့လူခွင့်ရေးအဖွဲ့အစည်းတွေကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမြင်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမြင်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမင်
းကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်နေအကောင့်ရင်တော့နိုင်ငံတကာမလုပ်ဘူးပြ
ဒါကကျွန်တော်တို့ဒီကုလသမဂ္ဂလည်းကိစ္စပိုင်းလိုက်ကင်နေတာမဟုတ်ဘူးဒါပေမဲ့ပြည်တွင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောက်တဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်တင်နေဆိုတဲ့အယူဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်။အဲ့တော့ဒါကိုတီးရင်းမှရှိတဲ့ case လုပ်တဲ့ commission ကလည်းမလုပ်နိုင်ဘူး။အခက်အခဲတွေအများကြီးရှိတယ်။တန်တရားတွေလည်းအများကြီးရှိနေတာဟာကိုဒီထက်ပိုမိုအားကောင်းတဲ့ပိုမိုပြတ်သမကြနိုင်တဲ့နောက်တစ်ခါလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်တာဝန်ပေးထားခြင်းခံရတဲ့တီးတန့်တာဝန်ရှိတဲ့ commission နေတရားတော့ကျွန်တော်တို့လှုပ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျ။ဒါမှသာပိုတန်တရားတွေလည်းမရှိဘူးဆိုမရှိဘူးရှင်းနိုင်မယ်။ရှိလို့ရှိရင်လည်းที่อยากสออายีในในตัวမျိုးဒါကိုတော့ကျွန်တော်ဒီဘက်ကနေပြောချင်ပါတယ
်โอเคဟိုဆရာဦးတင်းတန်းဦးသဘောထားရောခင်ဗျာ
သဘောတူတယ်ဗျအဲ့ဒါဆမစင်နေရဲ့လွတ်လပ်မှုပြင်းမြင်တာမှုပေါ်ပါနိုင်ငံတကာပြဿနာရှိတာဗျရှိတာဒီအဲ့ဒါပြဿနာကကျွန်တော်တို့လည်းရှိပါတယ်ဒါရေဥဒရပြောရလို့ရှင်ကျွန်တော်တို့ဒီမှာဥပမာအားဖြင့်ရခိုင်ကော်မရှင်ဆိုလို့ရှင်ကျွန်တော်တို့ဒီနောက်ဥပဒေလိုပါရဲ့အကြံပေးအခုရဲ့တန်ပြီးချက်ကြီးညှတာတယ်ဒီကျွန်တော်တို့ယူနေဗျအဲ့ဒါပေမဲ့အဲ့ဖွဲ့ဟာသုံးသပ်သေးတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူးနံပါတ်၁နောက်တစ်ချက်ကဟိုစာချုပ်ကလေးလုံးဝမရှိဘူးရာသတင်းတော့တွေမသွားဘူးမီဒီယာမသွားဘူးဘာဖြစ်လို့ကိုယ့်ပစပြုလွန်ထားတာမရှိဘူးဆိုတော့ဘာကြောက်ရရှိတယ်လဲတို့လိုလည်းလာထွက်လိုက်ပေါ့ဟုတ်လားမဟုတ်ပမာလုံးကြံဆွဆွဲပါတယ်ဒီမှာရှင်းရှင်းနိုင်တာပေါ့သူဒီသတင်းပုံမီဒီယာတစ်ဖွဲ့ထဲမှာမဟုတ်တာပဲကိုယ့်ပြည်လည်းပါမယ်ဒီပါလည်းပါတယ်ဆိုတော့အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဘာဖြစ်တိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံတကာမယုံကြည်မှုဖြစ်တာဗျအဲ့တော့ကျွန်တော်ဆရာဦးမင်းတို့တော်တူတယ်ဒီထဲမှာလွတ်လပ်တဲ့ impartial ပေါ့ညာဘယ်မှလည်းနိုင်တဲ့ညာဒီလူလေးစားတဲ့ဒီလူတွေကျွန့်ကျင်မှုတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေကလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါနဲ့ဒီပြပအဖွဲ့ကြီးပြောင်းမလို့ဘူးဒီလိုမြစ်ဆက်ကြံကြီးလို့ဒီကုလသမဂ္ဂကိုယ်စားလှယ်ရတယ်ဟုတ်ဒီပေါ့လို့ပေးစားတော့ပြောလိုက်လို့ကျွန်တော်ကထင်ကြတာသူတို့မှာအခြားအဆိုင်မှာဆက်လိုက်ပြီးရှိလိုက်တယ်လို့ကျွန်တော်ကြည့်နေတယ်ဗျ
โอเคဆိုတော့ကျွန်တော်ဥွေးလွင်ရဲ့သဘောထားလေးကြားချင်ပါတယ်ခင်ဗျအ
ဲကျွန်တော်တို့ကော်မရှင်ရဲ့သဘောထားကတော့ခုနတင်ပြသလိုပါလွတ်လပ်ပြီးတော့ပါတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာတော့မူရကျွန်တော်တို့ပြောထားပါတယ်ဘယ်လိုလူတွေပါသင့်နေဆိုတာတော့ခုနကျွန်တော်တို့ပြောသလိုပါဒီတာဝန်ကိုထမ်းဆောင်နိုင်မှုအတွက်အရေးချင်းပြည့်ဝတဲ့ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်ဘလူတွေလဲဘယ်ကလဲဘယ်မှာလုံမှာလဲ who what when why အဲ့ဒါဒီဟုတော့ကျွန်တော်တို့အနေနဲ့ကဘာမှတော့မပြောချင်ပါဘူးသို့တော့ဒီကိစ္စရက်ဒီအပြည်ပြည်ဆိုင်ရာကနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရက်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲကျွန်တော်တို့အပြည်ပြည်ဆိုင်ရာအတိုင်းအတာအမြင်နဲ့ကျွန်တော်တို့ဒါကိုဖြည့်ရှင်းဖို့အတွက်တော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော်တော်ရှင်တူပေးထားတဲ့စာတစ်ခုကိုလည်းပဲကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာဖော်ပြခြင်းပါတယ်သူကတော့မောင်ဝင်းဟန်အင်းလေးပါမခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
ပမာကြီးမှာဥပဒေနဲ့ကင်းလွတ်ပြီးရပ်တည်နေနိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေရှိနေသမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆွဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲဥပဒေထက်မှရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရပ်တည်နေနိုင်ခွင့်ရှိနေတာကိုဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတောက်ကိုပါကြီးအသက်ခံရမှုတောင်သူအမျိုးသမီးကြီးဒေါခင်ဝင်းဦးကောင်ကိုတနက်နဲ့ပြစ်ဒဏ်မှုတွေပါဝင်လူသတ်မှုတွေကိုဥပဒေအရကုစားခွင့်မရတာရာဇဝတ်မှုမကင်းတဲ့လူသတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေသူတွေကိုဥပဒေအရမရေးအရေးမယူတာအစသဖြင့်အများအပြားရှိနေတာတွေဟာဥပဒေနဲ့ကင်းလွတ်ရပ်တည်ခွင့်တနည်းအားဖြင့်ဥပဒေအထက်မှရှိနေတယ်လို့ပြောရမယ်ထင်ပါတယ်ဒီလိုကိစ္စမျိုးတွေမရှိအောင်အစိုးရနဲ့လွှတ်တော်ကအရေးမယူနိုင်သမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်မှုရှိတဲ့ဆိုတော့ဆွဆွဲချက်နဲ့ဖိအားပေးမှုတွေပြစ်တင်ရှုတ်ချမှုတွေရှိနေအောင်မှဖြစ်ကြောင်းတင်ပြပါရစေတဲ့မောင်ဝင်းဟန်ဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုလက်တွေ့မှာဒီအမှန်တရားကိုဖော်ထုတ်နိုင်မှုဟိုအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်ဦးဝေးလွင်လို့ဆိုလို့ရှိရင်လည်းဟိုတကယ်ကြတော့အစိုးရကိုအကြံပေးဖို့ဟိုအချက်လက်ဒီစုဆောင်းပြီးရရှာဖွေပြီးဟိုအဖွဲ့အစည်းဖြစ်နေကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုမျိုးပေါ်လေဟိုရည်ရွယ်ချက်နဲ့ဖွဲ့ထားတယ်ဒီအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်မှုဆိုရင်ဒီစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဘလို့အင်္ဂါရက်တွေရှိတဲ့လဲကိုအောင်မျိုးမင်းဒီအစိုးရအနေနဲ့ရောဟိုပြင်ဖို့ဆိုရင်ဘာတွေပြင်ဖို့လိုရလဲယူဆတယ်လဲ
ဟိုကျွန်တော်အတိအကသုံးချက်ပြောချင်ပါတယ်အဲပါဝင်တဲ့သူတွေကခုနလိုကျွန်တော်တို့ဒီကိုယ့်ရဲ့တာဝန်ကိုလေးစားစိုက်နာပြီးတမ်းမလိုက်ဖို့အတွက်အရန်အရေးကြီးပါတယ်ဒါမှသာသူတို့ကဖြစ်တဲ့အဖြစ်မှန်ကိုအမှန်တိုင်းတင်ပြနိုင်တယ်။ဒ
ူသားစီငါနာစီဆိုတဲ့စိတ်တမ်းမရှိဖို့လိုအပ်တယ်။နောက်တစ်ခုကသူရဲ့လုပ်ပိုင်ခွင့်ပါ။ခုနကဆရာဦးရွှေလွင်တို့ရဲ့ဒီကော်မရှင်ဆိုလို့ရှိရင်အမှန်တော့လူခွေစုံသန်းစစ်ဆေးမှုကိုသူတို့လုပ်ပိုင်ခွင့်မရှိဘူးခင်ဗျ။သူတို့ကပြဿနာရဲ့အခြေကိုရှာဖွေဖို့ထုတ်တာဖြစ်တယ်။အဲတော့လူခွေစုံသန်းစစ်ဆေးမှုကိုလှုပ်ဆောင်မယ်ဆိုရင်ဒီအခါရဲ့လှုပ်ဆောင်ချက်ကိုအတိအကျပြဋ္ဌာန်းပေးဖို့သူတို့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်ပါတယ်။ဒါမှသာမှန်ကန်သောအချက်လက်တွေဖြစ်လာမယ်။နောက်တစ်ခုကဘလောက်ထိပဲကျွန်တော်ဆုံးဖြတ်ချက်ပြီးခြားခြားဘလောက်ထိပဲအကြံပေးမှုလုပ်လို့တာဝန်ရှိတဲ့သူတွေကဒါကိုမလေးစားလို့ရှိရင်ဒီကော်မရှင်ကအလကားပဲဖြစ်မှာပါ။ဒါကြောင့်မလို့ထပ်ပေါ်လာတဲ့အကြံပြုချက်တွေထပ်ပေါ်လာတဲ့အဖြစ်မှန်တွေကိုတရားဥပဒေနဲ့ညီလူတို့ရဲ့နင့်နာချက်နဲ့ညီအကောင့်ထည့်ဖို့နိုင်တော့အစိုးရနဲ့တာဝန်ရှိသူအဖွဲ့တွေရဲ့လေးစားမှုကနောက်ဆုံးအဆင့်အနည်းနဲ့အရေးကြီးဆုံးလို့လည်းထင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆရာဦးသိန်းတန်းဦးရဲ့သဘောထားလည်းကြားချင်ပါလေခင်ဗျာဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့ပို့ပြီးတော့တိတိရောက်ဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးရဆောင်ရတယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေကိုပြင်သင့်တယ်လို့ယူဆလဲခင်ဗျာ
ကျွန်တော်ကနံပါတ်1ဟိုကစောင်းမင်းပြီးရောလို့ပဲလူကိုရွေးရလိမ့်မယ်ဗျပါဝင်တဲ့ constitution ပေါ့နော်ဒီပါဝင်တဲ့ပပောင်းတဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်ဗျဥပမာလက်ပံကော်မရှင်မှာဟိုဒီဝင်ကြနာညွန်ကျုပ်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကဖြစ်တယ်မို့ဗျမပတိုက်ဘူး။နောက်အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်တွေပညာရှင်တို့အများပြည်သူလေးစားယုံကြည်တဲ့လူတွေဖြစ်ရမယ်။ဥပမာအားဖြင့်စစ်ဧရိယာတို့ကိစ္စမျိုးစစ်တို့တမတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတော့တမတော်နဲ့ပတ်သက်လို့တယောက်မှမပါတာကောင်းတယ်ဗျ။နောက်အဲ့ဒီဟာကိုအရင်အငင်းစားရာအကြည့်တို့အသွင်ကြောင်းထားတဲ့လူဘယ်သူမှမပါပါနဲ့။အဲ့ဒါမျိုးကြားရတဲ့နံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်။နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ရှိရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်တွားနိုင်တယ်တွေ့ရှိချက်တွေကိုလည်းပေါ်ထုတ်နိုင်တဲ့အားဖြင့်လုပ်ပေးရမယ်သုံးကအဲ့ဒီသူတို့ကိုထောက်ပြီးပဲမီဒီယာ service ရှိရပါလိမ့်မယ်မီဒီယာတွေကိုလည်းပဲသူတို့နဲ့အတူတွားပြီးတော့လေ့လာခွင့်စုံစမ်းခွင့်နေရာတကာပြည့်ပြည့်ထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ဟိုပြောဆိုခွင့်နေပြီးမယ်ဆိုရင်တော့ကော်မရှင်ဟာအရေးသေးလဲပြည့်စုံမယ်ဒီကထောက်ပံ့နိုင်ကြမယ်လို့ကျွန်တော်ယူမယ်ဒါမျိုးကော်မရှင်မျိုးပဲဖွဲ့စည်းတင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအဲတော့ကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဆရာဦးလွင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုဆရာဦးလွင်ကတော့ဟိုစောပိုင်းကြီးကပြောထားတာရှိပါတယ်ဟိုဟိုလူစဲဆိုင်မူပို့ပြီးတော့ဟိုဟိုဟာကြည့်တင်တယ်ဆိုတော့အယူဆရှိပါတယ်ဆိုတော့ကျွန်တော်ဒီဟိုလူတွေကိုဟိုရွေးချယ်ဖို့တရားလွတ်လပ်ဖို့ဆိုပြီးရှေ့ကဟိုဆွေးနွေးရသူတွေပြောတဲ့ဟာမျိုးတော့ကျွန်တော်ပြောချင်တော့ပါဘူးဒါပေမဲ့ကော်မျိုးမထောက်ပြတဲ့အထက်မှာကျွန်တော်တခုတွေ့တာကတော့လုပ်ပိုင်ခွင့်တွေပို့ပေးတင်တယ်နောက်တစ်ခုကဒီဟိုပေါ့လေဒီစုံစမ်းစစ်ဆေးတဲ့အဖွဲ့တွေကပြောတဲ့ဒီဟိုပေါ့လေဟိုအကြံပြုတဲ့အချက်တွေကိုအကောင့်တွေဖော်မှုတွေဟိုအားနည်းတဲ့အပိုင်းတွေကိုလည်းကျွန်တော်ဆွေးနွေးရမှာကြားပါတယ်ဆိုတော့တကယ်တည်းကိုဦးဝေးလွင်တို့အဖွဲ့အစည်းစုံစမ်းစစ်ဆေးနေတဲ့လူတွေအတွက်ပိုပြီးထိထိရောက်လုံနိုင်ခိုင်နိုင်မှုဆိုရင်ဟိုလုပ်ပိုင်ခွင့်တို့အကောင့်တွေဖော်မှုအပိုင်းတို့ဘလို့အားနည်းချက်မျိုးတွေကိုပြင်သစ်တယ်လို့ဦးဝေးလွင်နေနဲ့ယူဆမိလေ
ကျွန်တော်တို့တွေ့တာကတော့ကျွန်တော်တို့စုံစမ်းစစ်ဆေးတဲ့နေရာမှာလူအပ်တဲ့အထောက်အကူတို့တော့တတ်နိုင်လောက်ဟိုဒေသဆိုင်ရာအာဏာပိုင်တွေရောဌာနဆိုင်ရာဖွဲ့စည်းရောဘ ਹੁ ကပုဂ္ဂိုလ်တွေရောပေးကြပါလိမ့်ဆိုတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်တွေပေါ်ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေ။အဲ့ဒါကတော့ဖြင့်အာဏာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်။အကောင့်တွေပေါ်တဲ့နေရာမှာလည်းတည်းဘလောက်အထိအကောင့်တွေပေါ်သွားပြီဆိုတာကို monitor လုပ်ဖို့ကျွန်တော်လည်းလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ commission တွေကပေးလိုက်တဲ့အကြံဉာဏ်တွေဘလောက်ကောင်းတော့ညာလဲပဲလက်တွေ့မှာအကောင့်တွေပေါ်တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ကြဒနာရဲ့အဖြေတည်းဟာကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနေကြတဲ့အကြောင်းရှိပါလေ။အဲ့တော့ဒီ implementation လို့ခေါ်တဲ့အကြံဉာဏ်အများကိုအကောင့်အထည်ပေါ်တဲ့နေရာမှာတော့တွတ်တွတ်လက်လက်ထက်ထက်မြက်မြက်ကလေးလုပ်နိုင်ဖို့ပေါ့ဗျာ။ကျွန်တော်တို့သုံးချက်အသုံးလေးရှိပါလေ low hanging fruit ဆိုတာဟိုကျွန်တော်တို့မြင်းများဆန်းလန်းလုပ်နိုင်တော့လောလောကူကူလုပ်နိုင်တော့အလုတ်ကလေးတွေကိုလုတ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီအဲ့ဒါဆိုရင်ပြည်သူရဲ့ပူပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြဿနာများကိုဖြေရှင်းမှုအတွက်အများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင
်ဗျဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးဝေးလွင်ညီမရင်းမြစ်မှာဖွဲ့ရဒါရိုက်တာဦးအောင်မျိုးမင်းရှင်းနေဦးသိန်းတန်းဦးနဲ့စာရီအီးမေးလ်တွေနဲ့ပေးပို့တဲ့ပုဂ္ဂိုလ်အားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျ